ချစ်စနာသင်းစင်ရလူကလာကမှာမြန်မာနိုင်ငံကူစားရွေးချယ်လက်ခံမဲ့ကိစ္စကိုမဆုံးဖြတ်ဖဲထားဖို့ဆန်းကန်လိုက်ပါတယ်ဆိုတော့ဒီကိစ္စကဘယ်လောက်ထူးခြားလဲဆိုတော့ပထမဆုံးစာပြီးရှင်းပြပါခင်ဗျာ
Well this is very significant It reflects the fact that many countries in the world do not accept the legitimacy of the military coup
အများကြီးထူးခြားပါတယ်ဒါဟာစစ်တပ်အာဏာသိမ်းယူမှုကိုတရားဝင်တယ်ဆိုကမ္ဘာနိုင်ငံအများအပြားကလက်မခံကြဘူးဆိုတာပြတ်တက်လိုက်တာဖြစ်ပါတယ်ဒီအာဏာသိမ်းမှုပြန်လည်ရုပ်သိမ်းတာကိုတွေ့ရဖို့မျှော်လင့်နေကြစေဆိုတဲ့သဘောလည်းဖြစ်ပါတယ်ဒီလိုအာဏာသိမ်းရတာဘယ်လိုကြောင့်မလွဲမသွေသိမ်းရတာပါဆိုတဲ့အကြောင်းပြချက်တွေကိုလည်းမယုံကြည်ကြပါဘူးနောက်ပြီးအကျဉ်းမဖက်တဲ့ဆန္ဒပြသမားတွေအပေါ်စစ်တပ်ကရရဆက်ဆက်နှိမ်နင်းတာတရင်သမားတွေအရက်ဖက်အဖွဲ့အစည်းတွေအပေါ်နှိတ်ကွတာတွေဟာလည်းစစ်ကောင်စီရဲ့ပုံရိပ်ကိုပုံမှုဆိုးရွားစေပါတယ
်ကုလသမဂ္ဂအထူးညီလာခံမှာမြန်မာကိုယ်စားခန္ဓာရည်ကိုမဆွေးနွေးပဲထားလိုက်တဲ့အတွက်စစ်ကောင်စီဘက်ကအဆိုပြုရဲ့ကုသလေဟာပယ်ခံရတဲ့သဘောလို့ဆိုနိုင်မယ်ထင်ပါတယ်။အဲ့လိုဆိုတော့ဒါဟာ NUG အနေနဲ့စစ်ကောင်စီအပေါ်မှာအောင်ပွဲတစ်ခုရရှိလိုက်တယ်လို့ပြောရင်ရမှာခင်ဗျာ
။ I think that it's you know certainly a victory for the NUG.
ဒါဟာ NUG အတွက်အောင်ပွဲတရတကယ်ပဲရရှိသွားတာဖြစ်တယ်လို့ထင်ပါတယ်။NUG ဟာသူတို့ကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဖို့လိုလားနေပါတယ်။အဲ့ဒါကတော့ဥကြုံမှုထုံးမှာသူကတော့သူ့နေရာမှာဆက်လက်ရှိနေပါတယ်။ဒါပေမဲ့ဥကြုံမှုထုံးသည် NUG ရဲ့တရားဝင်ကိုယ်စားလှယ်ဖြစ်သည့် NUG သည်မြန်မာနိုင်ငံ၏တရားဝင်အစိုးရဖြစ်သည်လို့အတိအမှတ်ပြုတာတော့မရှိသေးပါဘူး။ဆိုတော့အဲ့ဒီလိုဖြစ်လာဖို့အတွက်မျှော်လင့်နေလိမ့်မယ်ဆိုတာအတိအချပါပဲ။သူတို့ညာလေအခုလိုဖြစ်လာတာကို၌ကိုက NUG အတွက်တိတ်အရေးကြီးတဲ့ခြေလန်းတလန်ရှိကိုတိုးတွားခြင်းဖြစ်ပါတယ်
။ဆိုတော့ NUG ကသူတို့မျောလင်းတဲ့အတိုင်းအကောင့်ထဲပေါ်လာဖို့အတွက်ရှေ့ကိုဘာဆက်လုပ်ဖြစ်နေလို့ထင်ပါလဲခင်ဗျာ
။ Well I think that many governments around the world are trying to see how they can productively support the restoration of civilian governance.
မြန်မာနိုင်ငံမှာအရက်သားဆွေရပြန်လည်ပေါ်ထွက်လာဖို့ကဘာပေါ်ကဆွေရအများပြန်ဟာအကျိုးရှိမဲ့ထောက်ခံမှုပေးဖို့ကြိုးပမ်းနေကြတယ်လို့ထင်ပါတယ်။ဆိုတော့ကဘာအဆွေရတွေအနေနဲ့အဲ့ဒီလိုထောက်ခံမှုပေးနိုင်အောင်သူတို့ဘက်ကဘာတွေလုပ်ပေးရမှာလဲဆိုတာစဉ်းစားဖို့လိုအပ်ပါလိမ့်မယ်။နိုင်ငံတကာအနေနဲ့ NUG ကိုအသိအမှတ်ပြုတာကနည်းလမ်းတစ်ခုပါ။ဒါပေမဲ့တချို့အဆွေရတွေကအဲ့ဒီအဆင့်ထိလုံချင်ချာမှာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီအစိုးရတွေတခြားနိလန့်နဲ့ကူညီနိုင်မဲ့နိလန့်တွေကိုစဉ်းစားရမှာဖြစ်ပါတယ်။အကျဉ်းမဖက်တဲ့နိလန့်တွေ၊ငြိမ်းချမ်းသောနိနဲ့အပြောင်းလဲဖြစ်နိုင်မဲ့နိလန့်တွေနဲ့အစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေထောက်ခံနိုင်အောင်လည်းလုပ်တင်ပါတယ်
။အခုကိုယ်စားလှယ်ရွေးချယ်ရေးကိစ္စဆိုင်ရာကိုပြန်သွားမယ်ဆိုရင် Credentials Committee မှာတော့အထွေထွေညီလာခံမှာတော့ဒီကိစ္စကိုအများသဘောအရ Consensus နဲ့ဆုံးဖြတ်တယ်လို့ဆိုထားပါတယ်။အဲ့တော့ဒီအထူးသဖြင့်တရုတ်နိုင်ငံတို့ရုရှားတို့ဒီပင်စစ်ကောင်စီဘက်ကမရည်တည်ရင်တော့ဘူးဆိုတာကိုပြတ်တက်လိုက်တယ်လို့မှတ်ယူရမှာခင်ဗျာ
I think that China and Russia both try to act in a way that's to their advantage and sometimes
they let down နိုင်ငံလုံးပါသူတို့အကျိုးဖြစ်ထွန်းတဲ့နိလန်ကိုကြိုးစားရွေးချယ်နေကြတယ်လို့ထင်ပါတယ်ဆိုလိုတဲ့သဘောကတခါတလေစစ်ကောင်စီနဲ့လက်တွဲပြီးတခါတလေမှာစစ်ကောင်စီကိုဘေးဖယ်ပြီးနိုင်ငံတကာသဘောထား International Opinion အတိုင်းမျှော်ပြလိုက်တယ်လို့ထင်ပါတယ်။ဒါကြောင့်အခုလောက်ရကိုကြည့်ပြီးတရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုမရှိတော့ဘူးလို့မပြောနိုင်ပါဘူးထင်ပါတယ်။ဒီလိုယူဆရင်မပန်းနိုင်ရချပါလိမ့်မယ်။အမှန်ပြောရရင်တရုတ်အစိုးရဟာနာမည်ကောင်းရဖို့ကြိုးပမ်းနေတာပါ။အထူးသဖြင့်သူတို့အိုလံပစ်ကျင်းပဖို့နီးစပ်လာချိန်မှာဖြစ်ပါတယ်။ဒါကြောင့်လည်းအခုကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဆိုင်ရန်ဖို့သဘောတူကြတာဖြစ်မှာပါ။နောက်တစ်ချက်ကလည်းတရုတ်ဟာမြန်မာစစ်ဗိုလ်ချုပ်တွေနဲ့အလုပ်လုပ်ရတာကိုမကြိုက်ပါဘူး။အဲ့ဒီဗိုလ်ချုပ်တွေကိစ္စရက်တော်တော်များများမှာခံမှန်းလို့မရနိုင်တဲ့သူတွေပါ။သူတို့ဟာစီးပွားရေးကိုစီမံခန့်ခွဲနိုင်တဲ့အရေးအချင်းနဲ့ကင်းမဲ့ကြပါတယ်။ဒါကြောင့်တရုတ်ရဲ့ BRN ခေါ်ကမ္ဘာလမ်းစီမံကိန်းအောင်မြင်ဖို့ဆိုတာစစ်ကောင်စီရှိနေသည်မြန်မာပြည်သူတွေကစန့်ကျင်နေသည်မဖြစ်နိုင်ပါဘူးမြန်မာပြည်သူတွေကဒီ BRN စီမံကိန်းဟာစစ်တပ်ကိုထောက်ခံဖို့အတွက်တရုတ်ကလုပ်နေတယ်လို့ယူဆနေကြတာဖြစ်ပါတယ
်ဟုတ်ကဲ့တိုက်တိုက်ဆိုင်ပဲကျွန်တော်မိနစ်တစ်နေရာသတင်းတော့က ရုရှားသမ္မတဗလာဒီမာပူတင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီယူဟာသူတို့နယူးဒယ်ဟီမှာတွေ့ဆုံပြီးတော့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုအားဖြည့်ဖို့သဘောတူကြပါတယ်။ဆိုတော့ဒီနိုင်ငံလုံးကတကယ်ပြောရင်မြန်မာနိုင်ငံစစ်ကောင်စီနဲ့နီးနီးကပ်ကပ်ပေါ်ဒီအကြောင်းညွှန်ပြဆက်ဆံကျင်နေတဲ့နိုင်ငံတွေဖြစ်ပါတယ်။ဆိုတော့အခုသူတို့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့လှုပ်ဆောင်လိုက်ကြတာဟာမြန်မာပြည်အတွက်ဘယ်လိုရက်ခတ်မှုရှိမလဲလို့ထင်ပါတယ်။
Well, again, I think that India and Russia have many different national interests. One of those interests is to sell weapons. That's a big
one. In India and Russia, we have to use a lot of weapons in India. We have to use a lot of weapons in India. We have to use a lot of weapons in India. We have to use a lot of weapons. Now, we have to use a lot of weapons in India. We have to use a lot of weapons in India.တခြားတစ်ဖက်မှာလည်းရှင်ပြောသလိုပဲကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စကိုဆန့်ကျင်ဖို့လဲရုရှားကသဘောတူခဲ့ပါတယ်။ဆိုလိုတဲ့သဘောကသူတို့ဟာတစ်ဖက်ထဲမှာပုံအော်ပြီးမလောင်ကျင်ဘူးဆိုတာပါပဲ။အိန္ဒိယရဲ့သဘောထားလည်းအလားတူပဲဖြစ်ပါတယ်။အခုအခါအိန္ဒိယအရှိမြောင်မှာမြန်မာဒုက္ခသည်တွေအများအပြားခိုးလုံနေကြတာလည်းတွေ့ရပါတယ်။ဒါဟာလည်းသူတို့မူဝါဒအပေါ်ရိုက်ခတ်မှုရှိစေနိုင်ပါတယ်။
ဘုရားမှာမြန်မာနိုင်ငံအတွက်ရည်ကြီးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံကိုကြည့်မယ်ဆိုရင်အာဆီယံဥက္ကဋ္ဌဟာဘရူနိုင်ကနေပြီးတော့ကမ်ဘောဒီးယားနဲ့ထဲကိုရောက်သွားပြီဖြစ်ပါတယ်။အဲဒီတော့ကမ်ဘောဒီးယားကမြန်မာနိုင်ငံစစ်ကောင်စီနဲ့ရင်းနှီးဆက်ဆံနေပါတယ်။မြန်မာနိုင်ငံစစ်ကောင်စီကိုလည်းပဲသူတို့အာဆီယံအစည်းအဝေးကိုဖိတ်ဖို့သူကလောဆောနေပါတယ်။ဆိုတော့ဒီလိုလုပ်လာတာဟာကမ်ဘောဒီးယားရဲ့နောက်ွယ်မှာတရုတ်ကများ
I don't know the answer to that question, but what I can say is that
there is a question. အာဆီယံအတွက်ပြဿနာတရအဖြစ်ဆက်ရှိနေနိုင်မယ်လို့ပြောချင်ပါတယ
်အမေရိကန်နဲ့ပတ်သက်လို့လည်းမေးခွန်းတစ်ခုမေးချင်ပါတယ်ကျွန်တော်တို့ကဒေါ်ရီရှက်စင်မြန်မာနိုင်ငံကိုသွားတယ်သူကတော့ပုဂ္ဂိုလ်ရေးအစီအစဉ်နဲ့သွားတယ်လို့ဆိုပါတယ်ဒါပေမဲ့မြန်မာတချို့ဟာဒီဟာကိုစံပြားရှိကြတယ်ဒေါ်ရီရှက်စင်ကသူတို့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံအတွက်ဘာမှအဆန်ထက်မလာဘူးဒါအပြင်တနည်းအားဖြင့်သူဟာဒီအမေရိကန်ဘက်ကမြန်မာစစ်ကောင်စီကိုအစီအမံပြုရေးနီလန်းရှာလီသလားလို့တချို့ကစံပြားရှိရပါတယ်
Well, I'm sure that Bill Richardson had many motives for his visit, but in the past he has been able to intervene in a way that he felt was positive. And so I think that, you know, he wanted to try again. And without talking to the regime and finding out what they're thinking, it can be...
Bill Richardson had a question that he did tell me in the past.အရင်တုန်းကသူဟာအပြုသဘောဆောင်တယ်လို့ယူဆတဲ့ဝင်ရောက်ဆွတ်ဖက်မှုတချို့လုပ်ခဲ့ဘူးတာရှိပါတယ်။ဒါမျိုးထပ်ပြီးကြိုးစားကြည့်ရင်တဲ့သဘောလိုကျမထင်ပါတယ်။ဒီအတွက်စစ်ကောင်စီနဲ့စကားမပြောချင်ပဲစစ်ကောင်စီရဲ့သဘောထားကိုမတည်ပဲဒါလုပ်ဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်အမေရိကန်အစိုးရချက်မှတ်ထားတဲ့ဥပဒေကြီးကိုရှောင်လွှဲပြီးပုံကိုယ်ရေးအရာနီလန်းရှာကြည့်တာလို့ပဲထင်ပါတယ်
။ဟုတ်ကဲ့ဒီကုလသမဂ္ဂကိုယ်စားရွေးချယ်ရေးဆိုင်ငံ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နေကုန်းချုပ်မေးခြင်းနဲ့မေးခွန်းကတော့ဒီလိုကိုယ်စားလှယ်ရွေးချယ်မှုဆိုင်ငံချင်းခံရတဲ့နိုင်ငံဟာမြန်မာနိုင်ငံစစ်ကောင်စီနဲ့တာလီဘန်အာဖဂန်နစ္စတန်ကတာလီဘန်တို့တကယ်လည်းပြောပြထားတွေ့ရပါတယ်ဆိုတော့ဒါဟာမြန်မာစစ်ကောင်စီနဲ့တာလီဘန်ကိုတန်းတစားလဲသတ်မှတ်လိုက်တယ်ဆိုတဲ့သဘောများလားခင်ဗျာ
Well, certainly they see the military regime as an illegitimate government, just as they see the Taliban as an illegitimate government. And in addition, the Taliban, you know, has used brutal methods to exert control over its population.
နောက်တစ်ချက်ကတာလီဘန်တွေဟာအာဏာပြန်လည်ရရှိရေးကြိုးပမ်းခဲ့တဲ့နှစ်တွေအတွင်းပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်တဲ့နှိမ်လန့်တွေကိုတုံးခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းလွန်ခဲ့တဲ့ဆယ်လတာအတွင်းလူတွေထောင်နဲ့ချီတေဆုံးရလောက်အောင်ရက်စက်ကြမ်းကြုတ်ခဲ့ပါတယ်။ဒါမျိုးတွေဟာကမ္ဘာဘယ်နေရာမှာမှတရားဝင်အစိုးရအဖြစ်ရှိမနေသင့်ပါဘူး။